မြန်မာနိုင်ငံမှာမေလာဇန်ကစလို့ကိုဗစ် -19 ကပ်ရောဂါကူးစက်သူလူနာသစ်မတွေ့ရှိတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကပြောလိုက်ပါတယ်။ဧပြီလ30ရက်နေ့မှာနောက်ဆုံးလူနာတဦးကိုအတည်ပြုခဲ့ခြင်းကစပြီးတော့အခုအချိန်ထိဆိုရင်သေဆုံးသူ6ဦးပါဝင်စုစုပေါင်းကူးစက်သူ152ဦးရှိကြောင်းလည်းတနင်္ဂနွေနေ့ညနေ6နာရီသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျမကြီးဝန်ကြီးဌာနကတော့ကူးစက်မှုအသစ်တွေရော့နေသွားတာဟာတက်ခွဲအတီးပြူလူနာတွေနဲ့အနိကထိတွေ့သူတွေကိုစောစောစီစီရှာဖွေဖော်ထုတ်ပြီးတော့အသွားလာကန့်သက်စစ်ဆေးမှုတွေရဲ့ရလဒ်ဖြစ်ပြောဆိုခဲ့ပါတယ်။ယောဂါကူးစက်ခံရတယ်လို့တန်မြန်ရှိသူတွေကိုစောင့်ကြည့်လူနာဖြစ်တက်မှတ်စစ်ဆေးခဲ့တာတွေပြီးပါကဝင်လာသူတွေကိုတက်မှတ်ထားတဲ့နေရာတွေမှာအသွားလာကန့်သက်ပြီးတော့စောင့်ကြည့်မှုတွေရဲ့အကျိုးဆက်အဖြစ်နဲ့လည်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာယောဂါပိုးစတင်တွေ့ရှိချိန်မလ23ရက်နေ့ကစလို့ဧပြီလဒုတိယပတ်နဲ့တတိယပတ်တွေမှာကူးစက်မှုများပြားခဲ့ပြီးဧပြီလနောက်ပိုင်းမှာလျော့သွားခဲ့တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ဒါပေမဲ့ယောဂါကူးစက်မှုတွေကြုံရတဲ့ပြည်ပနိုင်ငံတွေကနေပြန်လာသူမြန်မာနိုင်ငံသားတွေအများအပြားရှိနေစေဖြစ်တယ်လို့စက်ယုံတွေနဲ့စီးပွားရေးလုပ်ငန်းတွေပြန်လည်ဖွင့်လှစ်တော့မှာဖြစ်လို့ကူးစက်မှုနှုန်းပြန်လည်မြင့်တက်လာနိုင်ခြေရှိတယ်လို့လည်းသတိပေးထားပါရှင်။